တဘာကြီးပူနေလာမှုဟာအဆိုးဝါးသောအခြေအနေကိုရောက်ရှိနေကြောင်းပိုလန်နိုင်ငံမှာစတင်ကျင်းပတဲ့ရာသီဥတုဆိုင်ရာညီလာခံအစမှာကုလသမဂ္ဂရာသီဥတုဆိုင်ရာအကြီးအကဲပက်ထရီရှာအက်စပီနိုဆာကပြောကြားလိုက်ပါတယ်။အခုနှစ်ဟာအပူဆုံး၄နှစ်ထက်မှာတစ်နှစ်အပါအဝင်ဖြစ်ကြောင်းနဲ့ရာသီဥတုပြောင်းလဲမှုရဲ့တက်ရောက်မှုတွေဟာအဆိုးဝါးဆုံးဖြစ်ကြောင်းဒီလက်ရှိဖြစ်ပေါ်မှုဟာရာသီဥတုပြောင်းလဲလာမှုအတွက်အားလုံးကအများကြီးလှုံ့ဆော်မှုလိုအပ်နေတယ်ဆိုတာကိုပြသနိုင်ခြင်းဖြစ်ကြောင်းMiss Espinosa ကပြောပါတယ်နိုင်ငံပေါင်း200နီးပါးကကိုယ်စားလှယ်တွေဟာ2015ခုနှစ်မှာရရှိခဲ့တဲ့တမိုင်းဝင် Paris Sporting Club ကို Accountable for ရဲ့အတွက်ပိုလန်နိုင်ငံမှာတရင်နှစ်ပတ်ကြာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်